ကျူးကျော်နေထိုင်တဲ့သူတွေကိုသက်ဆိုင်ရာကနေပြီးတော့ပြန်လည်နေရာချထားပေးတဲ့အခါမှာဥပဒေစီမံစည်းကမ်းတွေနဲ့အညီလိုက်နာဆောင်ရွက်ပေးတဲ့နယ်လို့အမျိုးသားလူ့အခွင့်အရေးကော်မရှင်ကအကြံပြုတိုက်တွန်းတဲ့စာတစောင်မင်းကထုတ်ပြန်လိုက်တဲ့ဆိုတော့ဒီတာဝန်ရှိတဲ့သူတွေဘက်ကဘလို့စီမံစည်းကမ်းတွေနဲ့ဟလာမကိုင်းညီပဲနဲ့ရွှေ့ပြောင်းနေတဲ့အချက်တွေကိုတွေ့ရပါလဲဆိုတော့ဘလို့အချက်တွေကိုအဓိကထောက်ပြချင်တာပါလဲရှင့
်ကျွန်တော်တို့ရဲ့ဖွဲ့စည်းပုံအခြေခံဥပဒေမှာနိုင်ငံသားတွေကမိမိနိုင်ငံအတွင်းကိုပြထန်းတာတဲ့ဥပဒေနဲ့အညီလွတ်လပ်စွာရွှေ့ပြောင်းအခြေချနေထိုင်မှုရှိတယ်လို့နိုင်ငံသားတွေကအခွင့်အရေးကိုပေးထားပါတယ်။သို့တော့ဒီမှာတော့ယင်ကျွန်တော်တို့ပါရှိတဲ့အချက်ကတော့ဥပဒေနဲ့အညီဆိုတာပါရှိတာဖြစ်တဲ့အတွက်ကျွန်တော်တို့ရွှေ့ပြောင်းအခြေချနေထိုင်တဲ့ပုံကိုယ်တွေအဲ့တော့ကျူးကျော်ပါဝင်တော့ကျွန်တော်တို့ဥပဒေနဲ့အညီစီမံစည်းကမ်းနဲ့အညီဖြစ်မယ်ဆိုရင်တော့နှုတ်ဦးနှစ်ဖက်ပို့ပြီးတော့ကောင်းတယ်လို့ကျွန်တော်တို့ကဒီလိုမြင်ပါတယ်။အခုကိစ္စကတော့နှစ်ဖက်လုံးပါတင်းမာမှုတွေဖြစ်နေပြီးတော့ယူဆတွေကလည်းနှစ်ဖက်လုံးမှာပွဲလွှဲနေတဲ့သဘောမျိုးတွေ့ရတဲ့အတွက်ဒါကတော့ကျွန်တော်တို့စိတ်မကောင်းစရာဖြစ်ပါတယ
်။ဟုတ်ကဲ့။ကျူးကျော်နေထိုင်တဲ့သူတွေကိုဒီရွှေ့ပြောင်းခိုင်းတဲ့ကိစ္စဖယ်ရှားခိုင်းတဲ့ကိစ္စတွေမှာအထူးသဖြင့်တော့တာဝန်ရှိတဲ့သူတွေအနာပိုင်ဘက်တွေကဘယ်လိုဆောင်ရွက်တင်ပါတယ်လဲဥပဒေနဲ့အညီဆိုတဲ့အခြေအနေတွေမှာဟုတ်ကဲ့
။ဒီလိုတော့ရန်ကုန်တဝိုက်မှာတော့ကျူးကျော်နေထိုင်တဲ့သူတွေကလည်းအများအပြားပဲတော်တော်များပြတဲ့ကျူးကျော်စုဝေးတွေတွေ့ရတာရှိပါတယ်။ဥပမာကျွန်တော်တို့နေထိုင်တဲ့သာဂိတနာတဝိုက်မှာနေမယ်အခင်ကမရှိခဲ့တဲ့ကျူးကျော်တွေဟာနားအနေနဲ့တွေ့မှာပဲအများပြဒီလိုရောက်ရှိနေထိုင်ကြတာတွေတွေ့ပါတယ်။နောက်ပြီးတော့ကျွန်တော်တို့ဖြည့်ရှင်းပေးတဲ့နေလန်းတစ်ခုပေါ့လေ။နိုင်ငံတော်ကလည်းနိုင်တယ်လို့ပေါ့ဗျာတတ်နိုင်တယ်လို့လက်ရှိရှုစောင့်ရှောက်တဲ့သဘောနဲ့အဲစောင့်ရပေးတာမျိုးဖြစ်တင်ပါတယ်။ကျွန်တော်တို့စိတ်မကောင်းစရာတွေ့တာကတော့စီးပွားရေးအဖြစ်နဲ့လုပ်ကင်စားကြတာ။နေမြေမှာရှိတဲ့ဒီအောက်ခြေမှာရှိတဲ့ခေါင်းဆောင်အပိုင်းလောက်နဲ့ဆက်ဆက်ပြီးတော့ရင်သာဒီကျူးကျော်နေတဲ့လူတွေနဲ့ကစီးပွားရေးသဘောဆန်ဆန်လုပ်တာမျိုးတွေလည်းတွေ့တဲ့အခါကျတော့ဒီမှာတကယ်အခက်အခဲရှိလို့နေတဲ့ကျူးကျော်တွေအတွက်ကအများကြီးကျွန်တော်တို့အထင်မြင်လွဲစရာတွေဖြစ်သွားတဲ့အခါမှာနှစ်ဖက်ရဲ့နားလည်မှုကလည်းတိတောက်တဲ့အခါမှာဖြစ်သွားတဲ့သဘောမျိုးလို့ကျွန်တော်ကမြင်ပါတယ်ဗျာ
။ဟုတ်ကဲ့။အခုကျူးကျော်နေထိုင်တဲ့သူတွေကိုဖယ်ရှားခိုင်းတဲ့ရွှေ့ပြောင်းခိုင်းတဲ့ကိစ္စတွေထဲမှာခုနကလိုမျိုးတရားဥပဒေနဲ့မညီတဲ့ကိစ္စတွေဟာစီမင်းစည်းကမ်းနဲ့မကိုက်ညီတာတွေကိုရှိနေရတွေ့ရတယ်။ဒါတွေဟာလူအခွင့်အရေးချိုးဖောက်ခံနေရတယ်လို့ရောဦးစစ်မြိုင်သုံးသပ်လို့ရပြောလို့ရမလားရှင်ဟုတ်ကဲ့
။ရှင်းလင်းတဲ့လူတွေကဥပဒေနဲ့ညီစုတ်တယ်လားမဟုတ်တယ်လားကတော့ကျွန်တော်မပြောနိုင်ဘူး။ဘာလို့လဲဆိုတော့ညာနဲ့ပတ်သက်လို့အသေးစိတ်ကျွန်တော်တို့လေ့လာစုံစမ်းတာတော့ပြည့်စုံတာကျွန်တော်တို့ဘက်ကလုပ်ထားတာမရှိပါဘူး။ဒါအမှန်တမ်းကျွန်တော်တို့ပြောရမယ်ရှင်တော့။တတိယနေရာကတော့အချိန်ချင်းသူတို့အနေနဲ့တော့တတိပြည်ရဲ့ဆိုတာတော့ကျွန်တော်တို့သိရပါတယ်။ဆိုလိုက်တဲ့အတွက်ဥပဒေကိုလေးစားလိုက်လာဖို့ဆိုတာကတော့နှစ်ဖက်လုံးအတွက်တော့လိုအပ်တာပေါ့ဗျာ။ဆောင်ရွက်တဲ့အပိုင်းကတော့ဥပဒေနဲ့မညီဘူးလို့တော့ကျွန်တော်အနေနဲ့ဒီလိုထောက်ထားအချက်လည်းကျွန်တော်အနေနဲ့မရှိပါဘူး
။ဟုတ်ကဲ့။ဆိုတော့တစ်ဆက်သေးပါပဲရှင်ဒီအခုအကျဉ်းဆောင်တွေအတင်းမှာဖန်စီထိမ့်သိမ့်ခံထားရတဲ့ចောင်းသားတချို့မှာဒီအကျဉ်းသားအခွင့်အရေးချိုးဖောက်ခံရတာတွေရှိရဲဆိုပြီးတော့တွေ့ရပါတယ်ဆိုတော့လေဒါရီနဲ့ပတ်သက်လို့ရောအမျိုးသားလူအခွင့်အရေးကဘယ်လိုမျိုးစုံစမ်းနေရဲချက်လက်တွေဖော်ထုတ်နိုင်ဖို့အတွက်စူးစမ်းနေရလို့ပြောနိုင်မလဲရှင်ဟုတ်ကဲ့
အဲကျွန်တော်တို့ဟိုပြီးခဲ့တဲ့ဟိုမြင်းညံထောင်ဘက်မှာဆစ်ဆီးပြီးတော့တွေ့တာကတော့ကျဉ်းသားတယောက်ရဲ့အခွင့်အရေးကိုချိုးဖောက်တယ်ဆိုတာမတွေ့ဘူးသူရဲ့ရည်ရွယ်ချက်တွေတောက်ရည်တန်းကအစနောက်ကျမ်းမာရေးအဟာရဒါကအခုရေးရဆုံးရရှိတဲ့သဘောတွေ့ပါတယ်။ဆိုတော့မီဒီယာတွေမှာတော့လည်းတို့တို့အတွက်ဟိုဘာပိနေမှုတွေရှိတယ်ဆိုတာပြောလဲပေါ်ပြနေတာရှိတာပေါ့။အဲ့တော့ကျွန်တော်တို့ဒီအကျဉ်းထောင်တွေစစ်တာကတော့ကျွန်တော်တို့ဥပဒေအရလည်းကျွန်တော်တို့ကိုခွဲအာဏာပေးထားတဲ့အတွက်ကျွန်တော်တို့ကော်မရှင်ကအဖွဲ့ရလည်းပဲအကျဉ်းထောင်တွေကိုလာစင်ပေါ့လေကျွန်တော်တို့လက်ကြလိုက်နေပြီးတော့စစ်ဆေးပြီးတော့လက်ဆိုင်ရအစိုးရဌာနနဲ့ညှိနှိုင်းပြီးတော့ပုံမှန်ပြီးတော့ကောင်းမွန်တဲ့အစီအစဉ်တွေအောင်ဆောင်ရွက်နေတာရှိပါတယ
်။ဟုတ်ကဲ့။ခုဒီမြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်အနေနဲ့အစိုးရတဲ့ NLD အစိုးရတဲ့လက်ထက်ထဲမှာဟိုဘယ်လိုပုံစံနဲ့ဆက်ပြီးတော့ရည်တည်သွားဖို့ရှိမလဲ။ဒီကိစ္စနဲ့ပတ်သက်လို့ရော NLD ပါတီကတာဝန်ရှိတဲ့သူနဲ့ဆွေးနွေးတာညှိနှိုင်းဆောင်ရွက်တာမျိုးရောရှိပါပြီလားရှင
်။အဲကျွန်တော်တို့အနေနဲ့တော့ပါတီအဖွဲ့အစည်းများကိုနောက်ပြီးတော့အစိုးရအဖွဲ့အစည်းများကိုလူ့အခွင့်အရေးနဲ့ပတ်သက်လို့ဆောင်ရွက်တဲ့လုပ်ငန်းစဉ်တွေညှိနှိုင်းဆွေးနွေးတာမျိုးကတော့ကျွန်တော်တို့မဆောင်ရွက်ကျောင်းရကိစ္စပေါ်မှာမူတည်ပြီးတော့သက်ဆိုင်ရာအဖွဲ့အစည်းဟိုကျွန်တော်တို့ကစုံစမ်းစစ်ဆေးတွေ့ရှိချက်ပေါ်မှာလိုအပ်သလိုဆောင်ရွက်ပေးဖို့ထောက်ခံအကြံပြုတာကိုတော့ကျွန်တော်တို့ကလုပ်ပါတယ်။အဲတော့ NLD နဲ့လည်းဒီဟာကိုကျွန်တော်တို့ညှိနှိုင်းဆွေးနွေးတာမရှိပါဘူး။သို့တော့အခုလက်တလောထုတ်ပြန်တဲ့တရင်တွေကဒီမိုကရေစီနဲ့လူ့အခွင့်အရေးကိုကိုယ်တိုင်အောင်လုပ်မယ်လို့ကြားတည်ရတဲ့အတွက်တော့ကျွန်တော်တို့ဘက်ကတော့ဝမ်းမြောက်ဝမ်းသာရှိပါတယ်။ကျွန်တော်တို့အနေနဲ့ကတော့လူ့အခွင့်အရေးကိုပုံမှန်လေးစားတဲ့ဆိုးရတဲ့ နဲ့ဆိုရင်တော့ကျွန်တော်တို့အတွက်လောရတာပို့ပြီးတော့ပူးပေါင်းဆောင်ရွက်မှုကောင်းတယ်လို့ကျွန်တော်ဒီလိုယူဆပါတယ
်ဟုတ်ကဲ့ဆိုတော့မြို့သားလူခွင့်ရေးကော်မရှင်ကဒီတမရရုံးရဲ့ရမုံငွေအောက်ကနေတွားနေရဆိုတော့လေဥပမာဒီအစိုးရအပြောင်းလဲဖြစ်လာရင်ဒီမြို့သားလူခွင့်ရေးကော်မရှင်ဆက်ပြီးတော့ရက်တီတွားမှာကတော့အပြောင်းလဲရှိလာနိုင်သလားရှင်ဘယ်လိုမျိုးသုံးသပ်လို့ရမလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ကကျွန်တော်တို့ဥပဒေနဲ့တရားရည်တည်တာဖြစ်ပါတယ်ကျွန်တော်တို့ဥပဒေနဲ့တရားရည်တည်တာဖြစ်တဲ့အတွက်အဲ့တော့ကျွန်တော်တို့ကော်မရှင်ဥပဒေကကျွန်တော်တို့ရဲ့ကိုယ်ပိုင်တက်တန်းကာလ9နှစ်ဖြစ်ပါတယ်ဆိုတော့ကျွန်တော်တို့က2014ခုနှစ်စက်တင်ဘာလမှာခံထားတာဖြစ်တဲ့အတွက်တက်တန်းအရဆိုရင်2019ခုနှစ်စက်တင်ဘာလဆိုလို့ကျွန်တော်တို့အကျိုးပေါ်မှာအဲ့တော့ကျွန်တော်တို့ကော်မရှင်ကတော့ဆက်လက်ပြီးတော့ရှိနေဦးမယ်အဲ4နေရာလစ်လက်တဲ့အတွက်အဲ့ဒီမှာဆက်မှန်ပြီးတော့ဖြည့်ဆွတ်တာကြီးရှိကောင်းရှိနိုင်ပါတယ်အဲ့တော့ကျွန်တော်တို့ကတော့တက်ရောက်လာတဲ့အစိုးရနဲ့အကောင်းဆုံးပြည်သူ့စီစီဖြစ်အောင်ပူးပေါင်းဆောင်ရွက်သွားဖို့ရှိပါတယ်။နောက်တစ်ခုကရန်ပုံငွေနဲ့ပတ်သက်လို့ဟာသမတရုံးက၆ပတ်နာမှတ်ပါတယ်။ကျွန်တော်တို့ဒီ2015မတ်လအဖြစ်ဟာသမတရုံးရဲ့၆ပတ်ငွေရနေ၆ပတ်ပါတယ်။၆ပတ်ငွေကလည်းကျွန်တော်တို့အတွက်ဒီအုပ်ချုပ်မှုကိစ္စနဲ့လူ့ကွင်ရဲ့အသိပညာတန်ဖိုးရေးလုပ်ငန်းတွေအတွက်လုံလောက်စွာကျွန်တော်တို့ရရှိပါတယ်။2016ခုနှစ်ကနေစပြီးနောက်ပိုင်းမှာကျွန်တော်တို့ကတီးခြားကောင်းစဉ်နဲ့အနာရည်နဲ့အကုန်ဝင်ဌာနအောက်ကနေကျွန်တော်တို့ရရှိတော့မှာဖြစ်ပါတယ်။ဖြစ်လိုက်တဲ့အတွက်ကျွန်တော်တို့အတွက်ထောက်ပံ့ရမုံကိုရရှိဖို့ကတော့တော်တော်လေးခိုင်ခိုင်မာမာဖြစ်သွားတဲ့အတွက်စိုးရင်စရာအခြေအနေမရှိပါဘူးဗျာ
။ဟုတ်ကဲ့။ဦးစင်မြိုင်ခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်။